တရုတ်နိုင်ငံကဝိုင်းရင်နိုင်ငံရေးသမားဘိုရှိလိုက်ကိုအာဏာလွှဲသုံးမှုဝင်ကြီးအလွှဲသုံးမှုနဲ့အဂတိလိုက်စားမှုစတဲ့ဆွဲချက်တွေအရအပြစ်ရှိကြောင်းထင်ရှားတဲ့အတွက်တရုတ်နိုင်ငံပြည်သူတရားရုံးတစ်ခုကသူ့ကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါတယ်ဂျီနန်ပြည်သူတရားရုံးကတနင်္ဂနွေနေ့ကအခုလိုစီရင်ချက်ချလိုက်တာဖြစ်ပြီးဒီမှုဟာဆယ်စုနှစ်တွေအတွင်းမှာတရုတ်နိုင်ငံမှာအနီးကပ်စောင့်ကြည့်ခံရဆုံးနိုင်ငံရေးအရှုပ်တော်ပုံအမှုတွေကတစ်ခုဖြစ်ပါတယ်တရုတ်နိုင်ငံမှာတရားဥပဒေအရဆယ်စုနှစ်တခုကျော်ကြာကျင့်သုံးတဲ့အယူခံခွင့်အရဘိုရှိလိုက်အနေနဲ့ဒီပြစ်ဒဏ်ချမှတ်မှုကိုအယူခံလွှာတင်သွင်းခွင့်ရှိမှာဖြစ်ပါတယ်ဒါပေမဲ့တရားရုံးဆုံးဖြတ်ချက်အရဘိုရှိလိုက်ရဲ့တသက်တာနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်ခံခဲ့ရပြီးတော့ဒါဟာတခါကအောင်မြင်ထင်ရှားခဲ့တဲ့ဘိုရှိလိုက်ရဲ့နိုင်ငံရေးသမားဘဝကိုထိထိရောက်ရောက်အဆုံးသတ်စေလိုက်တာဖြစ်ပါတယ်ဒါအပြင်အမေရိကန်ဒေါ်လာ3သန်းကျော်တန်နဲ့ဘိုရှိလိုက်ပိုင်ပစ္စည်းဥစ္စာတွေကိုသိမ်းဆည်းဖို့ရုံးတော်ကဆုံးဖြတ်ပါတယ်အသက်64နှစ်အရွယ်ပေါ်လစ်ဘူရိုဖွဲ့ဝင်ဟောင်းဘိုရှိလိုက်ဟာအရင်ကသူ့ကိုအမှုစစ်ဆေးတဲ့တရားခွင်ထဲမှာမကြုံစဘူးပြင်းထန်တဲ့ခုခံခြေပမှုတွေလုပ်ခဲ့ပါတယ်သူ့အမှားတချို့လုပ်ခဲ့တယ်ဆိုတာဝန်ခံပေမဲ့တရားရုံးဆွဲချက်အတော်များများကိုငြင်းဆန်ခဲ့ပါတယ်